โอเคพ่อแม่ข้าดาดาญาติวงศ์เจ้าครับเนี่ยเราดีนี่กระบะจำใหม่เนี่ยสมมุติว่าดีสิทธิ์จะหมู่จองเปล่าจะอย่างอ๋อเนาะไปได้ล่ะဖြစ်တဲ့အတွက်ဒီစိတ်ထက်ကြမှုအနေထားကနောက်ဆုံးအနေထားဘယ်လိုရှိလဲဆရာကြ
ီး And depression နဲ့ပတ်သက်လို့ပြောမစင်တော့တော်တော်လေးဖြစ်များတယ်လို့ပဲပြောရမှာပေါ့လေ2020ရောက်လို့ချင်းနှလုံးရောဂါပြီးရင် depression ကနံပါတ်1ကဘာရဲ့ယောဂါအဖြစ်ဆုံးထိတ်ဆုံးမှရောက်လာမယ့်အနေထားပေါ့ယောဂါကြောင့်ဝင်ပြီးတဲ့အနေထားရှိနေတာပေါ့လေနော
်ဟုတ်ကဲ့ဆရာတော့ဒီကဘာမှာတော့တော်တော်အဖြစ်များလာတာပေါ့ဆရာနော်မြန်မာနိုင်ငံမှာရောဆရာကြီ
းမြန်မာနိုင်ငံမှာလည်းဖြစ်များတယ်လို့ပဲပြောမယ်အခုမီဒီယာတွေလည်းအားကောင်းလာတယ်ပညာပေးတာတွေလည်းအားကောင်းလာတဲ့ခါမှာ depression နဲ့ဆေးကနေမှလာပြတဲ့ကိစ္စလေအများကြီးတက်လာတာကိုကျွန်တော်တို့တွေ့ရတယ်ဟိုတုန်းကလည်းဆိုင်ဒီဆေးရုံတွေမှာပြင်ထားတဲ့လူနာတွေတဲက depression ရှိတဲ့ percentage ကိုကပဲ 40-60% လောက်ထိတက်လာတာကိုကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့တော်တော်ကိုလည်းမြန်မာနိုင်ငံမှာလည်းများလာတဲ့သဘောဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ပါ
အဲ့ဒီခါကျတော့ဆရာကြီးအဓိကဒီစိတ်သက်သာမှုပါပေါ့နော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
ဖြစ်ရတဲ့အကြောင်းကိုပြည်ပြကြကြပြောဖို့ကြတော့နည်းနည်းလေးဖြစ်တာပေါ့လေဖြစ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတာဟုတ်သူ့ရဲ့ risk factor စီလည်းအများကြီးရှိသလိုသူ့ရဲ့ genetic ပေါ့မိသားစုထဲမှာရှိလို့လေဒီယောဂါဖြစ်တတ်တာရှိသလိုသူ့ရဲ့ biological ပေါ့ဇီဝကမ္မအခြေခံပါလာပြီးတော့စိတ်ဖြစ်စည်းမှုတွေကိုကင်တွယ်တဲ့ပုံစံတို့ကိုယ်ကိုယ်ယုံကြည်မှုရှိခြင်းမရှိခြင်းတို့အကောင်းမြင်ခြင်းမမြင်ခြင်းအဆိုးပဲမြင်တတ်နေခြင်းဆိုတဲ့သူ့ရဲ့ဇီဝကမ္မပုံစံရဲ့နောက်စိတ်ခံစားချက်နဲ့ပတ်သက်လို့ဘဝရဲ့အတွေ့အကြုံတွေပေါ်မှာသူခက်ခက်ခဲခဲတွန်းလှန်ပြီးလာတယ်ငယ်စဉ်ဘဝတွေကဒီဘတွေဆုံချုံတာတို့သူတို့တိတ်ဖြစ်တဲ့သူတွေဒီဆုံးရတာတို့ဒါမှမဟုတ်ရင်လည်းအလုပ်ဒီဘတွေတုတ်တာတို့နာတာရှိယောဂဝိနခန္ဓာစသဖြင့်ပေါ့လေအကြောင်းကြီးအများကြီးစုံစုသွားတဲ့ခါမှာဒီလိုမျိုး depression ဖြစ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များဖို့အလားအလာရှိတဲ့သူတွေအတွက်ပေါ့နော်ကာကွယ်နိုင်ဖို့အနေထားရောရှိလားအ
ဲဒါတော့လောကဓာတ်ကိုရင်ဆိုင်တတ်အောင်လေ့ကျင့်သင်ကြားပေးရမယ်ဆိုတဲ့သဘောမျိုးပဲပြောရမှာပေါ့လေဒါပေမဲ့တချို့ depression တွေကကြတော့ကာဝယ်ဖို့ဆိုဆေးဝါးတွေကြောင့်ဖြစ်တတ်တာတို့တခြားခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တတ်တာတွေလည်းရှိတော့အဲ့ဒီခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တာဆေးဝါးတွေကြောင့်ဖြစ်တာကြတော့အဲ့ဒီဆေးဝါးတွေခန္ဓာကိုယ်ယောဂါတွေမဖြစ်အောင်ကာဝယ်ရမှာပေါ့ကိုအမြဲတမ်းခံနိုင်ရှိနေအောင်ပုံမှန်လေ့ကျင့်ခန်းလုပ်တာအုံနောက်ကိုခိခိုက်စီမဲ့လုပ်ငန်းတွေမလုပ်ဘဲနဲ့အုံနောက်အတွက်အမြဲတမ်းကောင်းနေစီဖို့အတွက်လိုအပ်တဲ့ neurotransmitter တွေရှိနေစီဖို့အတွက် exercise တွေကောင်းကောင်းလုပ်တာမျိုးနောက်ပြုရှင်ခန္ဓာကိုယ်အလေးချိန်ကိုပုံမှန်နေထားပဲရှိအောင်လုပ်ပြီးတော့လုံလုံကျူးကျူးကြီးအဝမလွန်အောင်နေတာမျိုးအဲ healthy balance diet ပေါ့နေ့တိုင်းနေ့တိုင်းစားတဲ့ခါမှလည်းအသီးရွက်အသားငါလက်ဆက်တဲ့အသီးတွေနဲ့ဒီအားလုံးအစီနဲ့အစားအစာတွေစပြီးတော့ခန္ဓာကိုယ်အမြဲတမ်းကျန်းမာနေအောင်လုပ်တာမျိုးအဲနောက် relaxation technique တို့ခေါ်တဲ့ကိုယ့်ရဲ့ဖြည့်စည်မှုတွေကိုရော့အောင်စိတ်ကိုဖြည့်လျှော့တဲ့လေ့ကျင့်ခန်းတွေလာယောဂကျင့်တာတွေမျိုး meditation လုပ်တာတွေမျိုးအဲဒီလိုမျိုးအသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာတွေမျိုးလုပ်ရမှာဖြစ်သလိုအကောင်းဆုံးအေးအေးဝါးဝါးအိတ်ဖို့ပါလေလိုပါတယ်နောက်တစ်ခုကတော့ဖြစ်နိုင်သမျှဖြည့်စည်မှုတွေကိုနည်းနည်းနည်းနည်းအောင်နေတတ်မယ်ဒီချက်နဲ့မူရည်စေးတွေကိုလည်းရှောင်မယ်ကိုယ့်ရဲ့နေ့စဉ်အလုပ်တွေကိုသူ့အချိန်နဲ့သူလုပ်လို့ချိန်လုပ်နားချိန်နားလုပ်မယ်ကိုယ်လည်းစိတ်ရှိရှိထားမယ်ဆိုရင်စိတ်ကြဝေဒနာဖြစ်ဖို့အခွင့်အလမ်းတော်တော်လေးနည်းမယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ဆရာဒီကာကွယ်တဲ့ကြားရရပဲပေါ့ဆရာနော်ဖြစ်လာခင်ရောဆရာဒီစောစောသိနိုင်မှုဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
အဓိကကတော့စိတ်ကြကြတယ်လို့ပြောတဲ့အတိုင်းပဲသူ့မှာနံပါတ်1အရေးကြီးဆုံးကစိတ်ကြကြတာအဓိကပဲသူကိုယ်တိုင်ကကျွန်တော်တို့စိတ်ညစ်နေပါတယ်စိတ်ကြတယ်ကြနေပါတယ်ဆိုတဲ့တကားလုံးပြောမှဖြစ်သလိုသူ့ရဲ့မျက်နှာလေးကိုကြည့်လိုက်ရင်လည်းစိတ်သက်သာနေတဲ့ပုံစံကျွန်တော်မြင်ရမှဖြစ်ပါတယ်။နောက်တစ်ခုကသူအရင်တော့ကစိတ်ဝင်စားတဲ့ဟာတွေဟိုတယ်လီဗီရှင်းဇာတ်လမ်းတွေဒီကိုရီးယားကားဆိုကြည့်ရမှဘောလုံးပွဲဆိုကြည့်ရမှဆိုတာမျိုးအဲသူစိတ်ဝင်စားနေလောက်တတ်တဲ့ဟာတွေသူပျော်တတ်တယ်ဆိုတဲ့ဟာတွေကိုလည်းသူမပျော်ပိုင်နိုင်တော့ဘူး။အဲ့ဒါတွေမလုပ်ချင်တော့ဘူးဆိုတာမျိုးဖြစ်လာမယ်။ခန္ဓာကိုယ်အလေးချိန်ကရမ်းကြရင်ကျသွားမယ်။တချို့ကျတော့ pH ထိစားပြီးတော့တက်လာတာမျိုးတွေလည်းရှိတတ်တယ်အဲ့ဒီချို့မှာအိတ်မပြောဘူးဆိုပြီးတော့အေးရေးပြတ်တာတွေရှိသလိုအဲအိတ်ရဲမှာပဲခွေခောက်ပြီးတော့ဖိအိတ်တဲ့သူမျိုးတွေလည်းရှိတတ်ပါတယ်နောက်တစ်ခါစိတ်ပိုင်းဆိုင်ရာမှာလှုပ်ရှားတာတွေကြောစုဆက်ဆံတာတွေမှာနှိပ်ကွေးလေးလံပြီးတော့သွားလာမျိုးတွေရှိတတ်သလိုအဲဒီချို့ကျတော့လည်းကြာလောင်ခတ်ပြီးတော့နေမတိထိုင်တာမျိုးတွေဖြစ်တာမျိုးတွေရှိတတ်ပါတယ်နောက်တစ်ခါအားကုန်နေတာမျိုးတွေအားမရှိတော့ဘူးဆိုတာမျိုးတွေနောက်ပြီးတော့နေရထိုင်ရတာအကျိုးမရှိသလိုကိုအပြစ်ရှိနေသလိုထင်ရတာမျိုးတွေအဲဒါမျိုးတွေခံစားရတာပါတယ်နောက်တစ်ခါတွေးတဲ့နေရာမှာလေအကောင်းဆုံးမတွေးနိုင်ဘဲနဲ့ဘာမှမတွေးနိုင်ဘာမှမစဉ်းစားနိုင်ဘူးဘာမှအာရုံမစိုက်နိုင်ဘူးဘယ်ဆုံးဖြတ်ချက်တွေမှ မချနိုင်ဘူးဆိုတာမျိုးတွေလည်းသူတို့မှခံစားရတာပါလေ။နောက်ဆုံးအဆိုးဆုံးကတော့ကိုယ့်ဘဝကိုအဆုံးစီရင်လို့တဲ့ဆန္ဒတွေပေါ်ပေါက်လာတာမျိုးတွေကိုယ့်ကိုတတ်တည်လိုက်တော့မယ်လို့တွေးတဲ့အတွင်းမျိုးတွေဝင်လာတာမျိုးတွေဟာဒါအဆိုးဆုံးအဆင့်ဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအဆိုးဆုံးအဆင့်မရောက်ခင်ပထမပေါ်လာတဲ့လက္ခဏာတွေနဲ့ဒီစိတ်ဝင်စားခံကြောင့်ကျင်သူတွေကိုအမြန်ဆုံးပြဖို့အရေးကြီးတာပါဆရာနော်
မှန်ပါတယ်အဲစိတ်ဝင်စားခံကိုအမြန်ဆုံးရောက်လာဖို့အရေးကြီးတယ်လို့စိတ်ကြကြပြီဆိုတာနဲ့တစ်ပြိုင်တည်းကကြွမ်းသားလေတဲ့ပညာရှင်စီမြောက်ခင်မှာပဲကိုယ့်ရဲ့မိတ်ဆွေတငယ်ချင်းရင်းကြီးတဲ့သူတွေစီမှာကိုယ့်ရဲ့ခံစားနေရတဲ့ခံစားချက်လေးတွေကိုပြောပြလိုက်မယ်ဆိုရင်ကိုပဲတော်တော်လေးကြော်ပါသွားနိုင်တဲ့အတွက်ကိုယ့်ရဲ့ခံစားချက်တွေကိုရင်ဖွင့်တိုင်ပင်တာမျိုးပြောချလိုက်တာမျိုးရုပ်ကူလုပ်တဲ့နည်းဆိုတာလေးကဒါနံပါတ်1အရေးကြီးဆုံးနည်းပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်တော့ဒီသုတဝါမဖြစ်အောင်ပေါ့နော်ဘယ်လိုမျိုးဒီပြည့်စုံကူတာမှုတွေလုပ်ပေးနိုင်လဲဆရာ
အဲအဲ့လိုပြောပြယုံနဲ့မရဘူးဆိုရင်တော့စိတ်ပိုင်းဆိုင်ရာပူထုံးနေနေကသူတို့ကိုစကားပြောပြတာတွေရှိတယ်အဲနောက်ပြီးတော့ဟို cognitive behavior therapy လို့ခေါ်တဲ့သူရဲ့စိတ်ကိုထားတတ်အောင်မကောင်းမြင်စိတ်တွေကနေဒီအကောင်းမြင်စိတ်တွေဘက်ကိုရောက်လာအောင်ဆွေးနွေးပြီးတော့ပြောပြတာတွေရှိတယ်အဲနောက်တစ်ခုကတော့ဒီစိတ်ကူထုံးနေအပြင်ကျွန်တော်တို့ကလိုအပ်လာလို့ရှိရင်တော့စေဝါးတွေကိုတုံပြီးရတာပေါ့လေစေဝါးတွေမှာတော့သူ့ဟာစိတ်တက်ကြတာကိုတက်တာစီတဲ့ဆီတွေကအများကြီးပေါ်ပေါက်လာပြီးတော့သူ့ရဲ့အပြစ်တွေလည်းတော်တော်နည်းတဲ့ဆီတွေပေါ်ပေါက်လာပြီးဖြစ်ပါတယ်ဟိုတော့ကတော့ဆီတွေရဲ့အာဏိတင်ရဖို့အတွက်နှစ်ပတ်ကနေတစ်လလောက်ထိစောင့်ရပေမဲ့လို့အခုနောက်ပိုင်းဆီတွေကတော့ဒီပတ်နှစ်ပတ်အတွင်းမှာပဲအာဏိတင်တွေစပြပြီးတော့ယောဂါကိုတက်တာစီနိုင်တဲ့ဆီတွေပေါ်ပေါက်နေပြီဆိုတဲ့အကြောင်းလေးပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ